ထိုင်းဆိုရဟာမဲဆောက်မြောက်ဒီနေဆက်ကုံသွေးရေးဖွံ့ဖြိုးမှုကိုနမူနာဆံပြဖြစ်အောင်အပိမြင့်တင်ဆောင်ရွက်နေတာဟာထိုင်းပုဂ္ဂလိကလုပ်ငန်းတွေအတွက်မြန်မာနိုင်ငံအပြင်တခြားအိန္ဒိယနိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုအခွင့်အလမ်းတွေရှိလာစေနိုင်တယ်လို့ဆိုပါတယ်။အစိုးရရဲ့မူဝါဒဖြစ်တဲ့နေဆက်ကုံသွေးရေးနဲ့ Stronger Together အတူတကွတမတောင်တင်းစီရေးစီးပွားရေးမူဝါဒအောက်မှာယင်းနှိမ့်နှံမှုတွေတိုးမြင့်လာရေးကိုထိုင်းကုမ္ပဏီအများပြားကအထောက်အကူပြုနေကြတယ်လို့ကုံသွေးရေးဝန်ကြီးအဖယာဒီတန်ပရာဖုံးကပြောပါတယ်မဲဆောက်မြဝတီနေဆက်ဖြတ်ကျော်ကူတက်မှုနဲ့ကုံသွေးကဏ္ဍရင်းနှီးမြှုပ်နှံမှုအတွေ့စီးပွားရေးလုပ်ငန်းအများပြားကအထူးစိတ်ဝင်စားတဲ့လက္ခဏာတွေ့ရှိနေရကြောင်းရှေ့ပြေးနမူနာဖြစ်အိန္ဒိယတိုင်းပြည်တွေနဲ့ကုံသွေးမှုစီမံကိန်းတွေကိုထိုင်းအစိုးရကလှုပ်ဆောင်နေကြောင်းလည်းသူမကပြောပါတယ်မဲဆောက်မြဝတီနေဆက်ကိဟာထိုင်းနဲ့မြန်မာနှစ်နိုင်ငံကြားအရေးပါဆုံးနေဆက်ဖြတ်ကျော်ကူတက်ရေးကိတ်ဖြစ်ကြောင်းတန်ပရာဖုံးကပြောပါတယ်ဒီနေဆက်ဖြတ်ကျော်ကူတက်မှုပုံစံကိုနမူနာယူပြီးတော့တခြားနေဆက်ဒေသတွေရဲ့နေဆက်ကုံသွယ်မှုတွေကိုမြင့်တင်ပေးနိုင်ကြောင်းလည်းသူမကပြောပါရယ်မလပထမပတ်သတင်းပတ်အတွင်းမှာတက်ခရိုင်မဲဆောက်မြို့မှာဖွင့်လှစ်ခဲ့တဲ့နှစ်နိုင်ငံကြားကုံသွယ်မှုမြင့်တင်လှုပ်ဆောင်ပေးရေးဆောင်ဖို့ဖြစ်တဲ့ Stronger Together အတူတကွတမန်တောင်တင်းစီရေးထိုင်းနိုင်ငံနဲ့တခြားနေဆက်တွေမှာလည်းအသုံးပြုသွားမှာဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ